တော်ရရှိမြခင်ယေရှုခရစ်တော်ဟာအဖခင်တော်ဖခင်ရဲ့သားတော်ဖြစ်တော်မူပါတယ်ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်တဲ့ခရိယန်တွေဟာလည်းဖခင်ရှင်ရဲ့သားတော်လို့ခေါ်ခြင်းအခွင့်ကိုရရှိကြပါတယ်ခရိယန်တွေဟာတာမန်လူဝိကြောင်တွေဖြစ်ကြပေမဲ့လို့ဖခင်သခင်ရဲ့သားတော်တွေဖြစ်ကြပါတယ်ဒါကိုလောကီသားတွေအနေနဲ့နားလည်နိုင်မှာမဟုတ်တဲ့အကြောင်းဖခင်ရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်1ကနေအခန်းငယ်3အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှာဖြစ်ပါတယ်။ဒါရင်မကခရိယန်တွေဟာယေရှုခရစ်တော်နဲ့တူကြလိမ့်မယ်လို့ဖော်ပြထားတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်1ကနေအခန်းငယ်3အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ်
။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာ။ဒီကနေ့ဒီအချိန်မှာတော့ကျွန်တော်တို့မိတ်ဆွေတို့ဟာရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး1ကိုပြီးဆုံးသွားပြီဖြစ်တဲ့အတွက်ကြောင့်အခန်းကြီး3ကိုစတင်ကြရတော့မှာဖြစ်ပါလေ။ဟုတ်ပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3ကိုစကြရတော့မှာပါ။အခန်းကြီး1ကစတင်ပြီးတော့အလင်းတရားဖြစ်တော်မူသောအဖဖျားသခင်အကြောင်းကိုကျွန်တော်တို့လေ့လာခဲ့ကြရမှာ။အခန်းကြီး2ရဲ့အစပိုင်းအငယ်1လောက်အထိအဖဖျားသခင်ကအလင်းဖြစ်တော်မူသည်ဆိုတဲ့ခေါင်းစဉ်ကြီးရဲ့အောက်မှာဒီဩဝါဒတို့ကိုကျွန်တော်တို့စဉ်းစားဆွေးနွေးကြကြရစေ။အခန်းကြီး1အငယ်3ကစတင်ပြီးတော့အဖဖျားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့အကြောင်းကိုခေါင်းစဉ်ပြောင်းလဲသတ်မှတ်လာတာဟာအခုအချိန်တိုင်အောင်ပဲဖြစ်တယ်ဆိုတာကိုကျွန်တော်တို့အားလုံးသိထားပြီးသားဖြစ်လိမ့်မယ်လို့ကျွန်တော်အောက်မိပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီလိုအဖဖျားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့တရားလမ်းကြောင်းကြီးတဲ့မှမှယုံကြည်သူတို့ဘာတွေကိုရှောင်ကြရမှာလဲဆိုတဲ့အပိုင်းတစ်ပိုင်းကိုကျွန်တော်တို့ထည့်သွင်းဆွေးနွေးပြခဲ့ပါတယ်။အထူးသဖြင့်စာရမဏေလွှမ်းမိုးနေသောလောကအပြစ်ဒုစရိုက်များကိုကျွန်တော်တို့ရှောင်ကြရမယ်။အန်တီခရစ်နှင့်တကွမိစ္ဆာဝါဒီများကိုညှင်းပယ်ကြရမယ်။မှုသာဝါဒတို့ကိုအောင်မြင်အောင်ကျော်လွှားကြရမယ်ဆိုတဲ့အခန်းကဏ္ဍတို့ကိုတော့ပြီးခဲ့တဲ့အခန်းကြီးနှစ်တလျှောက်လုံးမှာအတော်ကြီးကိုနက်နက်နဲနဲဆင်ကျင်နှလုံးသွင်းခဲ့ကြပြီးပြီဆိုတာကိုကျွန်တော်တို့ပြန်ပြီးတော့စဉ်းစားရင်အဓိပ္ပာယ်ပေါ်မှာဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ဒီကနေ့အဖို့ကျွန်တော်တို့ဟာအဖဖျားသခင်ပြီးချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့ခေါင်းစဉ်ကြီးတဲ့မှာပဲနောက်ထပ်ဆက်လက်လေ့လာဖို့ရှိနေတာကတော့ယုံကြည်သူတို့အတူတကွမိသဟာယပြုကြဆိုတဲ့နောက်ထပ်ကန္တာသစ်နဲ့လေ့လာသွားကြဖို့ပဲဖြစ်ပါတယ်။အဲ့ဒီလိုယုံကြည်သူတို့အတူတကွမိသဟာယပြုကြဆိုတဲ့ခေါင်းစဉ်ကိုလေ့လာဖို့ဆိုရင်တော့အခန်းကြီး3ကိုအစမပြုခင်အခန်းကြီး2ကိုကျွန်တော်တို့ဘယ်လိုညီကုန်းချုပ်ပေးခဲ့တယ်ဆိုတာကလေးနဲ့စတင်ကြည့်ကြရမယ်လို့အောက်မိမိပါတယ်။ဟုတ်ပါတယ်။အခန်းကြီး2ရဲ့ဏိဂုံးပိုင်းအငယ်29ဟာအခုလိုအဆုံးသတ်ဖော်ပြခဲ့ပါတယ်။ဘုရားသခင်သည်ဖြောက်မှတ်တော်မူသည်ကိုသင်တို့သည်သိလျင်ဖြောက်မှတ်ခြင်းတရားကိုကျင့်တော်သူမည်သည်ကဘုရားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သည်ကိုသိရကြ၏တဲ့။မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ခင်ဗျာ။အဖဘုရားသခင်ကိုသိတယ်။ခရစ်တော်ကိုချစ်တယ်။ဒါကြောင့်ယုံကြည်ကိုးကွယ်တယ်ဆိုတာဒီအကုန်လုံးဟာဖြောင့်မတ်ခြင်းလို့ခေါ်တဲ့ righteousness တရားကိုကျင့်ခြင်းပါပဲ။မဖြစ်လို့လဲဆိုတော့ကျွန်တော်တို့လောကမှာရှိတဲ့လူအပြစ်လူသားဟာအပြစ်လူသားလို့ဆိုကြတဲ့ကဘယ်သူမှမဖြောင့်မတ်ဘူး။ righteousness မရှိကြဘူး။အဲ့ဒါကြောင့်လဲမဖြောင့်မတ်နိုင်တဲ့ကိုယ်ဘဝတနည်းအားဖြင့်အပြစ်နဲ့ကင်းကိုမကင်းနိုင်တဲ့ကိုယ်ဟာအဖဖျားသခင်ပေးသနာတော်မူသောအပြစ်မှလွတ်ခြင်းအခွင့်နဲ့ဖြောင့်မတ်ခြင်းအခွင့်ကိုရယူကြရတာပဲဖြစ်တယ်။အပြစ်ဇာတိပဂရိရှိနေတာကတော့အမှန်ဒါမဲ့အဖဖျားသခင်အဖြစ်သူ့ကျေးဇူးဂရုနာတော်ကြောင့်ဖြောက်မတ်ရခြင်းဖြစ်တယ်ဆိုတာကိုကျွန်တော်တို့နားလည်ဖို့လိုတယ်လက်ခံဖို့လိုတယ်ယုံကြည်ကြရလိမ့်မယ်အဲ့ဒီလိုယုံကြည်ခြင်း၌မြဲမြံပြီးဆိုရင်ဒါဟာဖြောက်မတ်ခြင်းတရားကိုကျင့်ခြင်းနဲ့အတူတူပဲဖြစ်လာရပါတယ်တခါအဲ့ဒီဖြောက်မတ်ခြင်းတရားကိုကျင့်တော်သူသည်ဆိုသည့်အချက်မှအဖဖျားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သည်ဆိုတဲ့အချက်နဲ့ထပ်တူထပ်မြဖြစ်တယ်အဲ့ဒီအကြောင်းကိုဒီအခန်းကြီးနှစ်ဟာစောစောလုံးကကျွန်တော်တို့ကြားခဲ့ရတဲ့အတိုင်းအစသတ်ပေးလိုက်ခြင်းပါပဲ။ဘုရားသခင်ပြီးဖြောက်မှတ်တော်မူသည်ကိုသင်တို့သည်သိလျင်ဖြောက်မှတ်ခြင်းတရားကိုကျင့်တော်သူမည်သည်ကဘုရားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သည်ကိုသိရကြ၏တဲ့။ကောင်းပါပြီမိတ်ဆွေအပေါင်းတို့။အဖဘုရားသခင်ဖြစ်ပွားစေတော်မူသောသူဆိုတဲ့ယုံကြည်ခြင်းတရားကိုစောင့်ရှောက်ဖြောက်မှတ်ခြင်းတရားကိုကျင့်ကြကုန်သောကျွန်တော်တို့ခရစ်ယာန်ယုံကြည်သူအပေါင်းတို့ဟာဒီတိုင်းသာဆိုရင်တော့ကျွန်တော်တို့ကိုဖြစ်ပွားစေသောဘုရားသခင်အင်တော်သားတွေဖြစ်နေကြတယ်။တလုံးတဝသည်ဖြစ်နေကြတယ်ဆိုတာဟာရှင်းနေပြီလို့ကျွန်တော်အောက်မိမိပါတယ်။တနည်းအားဖြင့်ဖြောက်မှတ်ခြင်းဆိုတာဟာမိသားစုကြီးတစ်ခုလုံးရဲ့အာမဝိသေသလက္ခဏာကြီးပဲ။ဘုရားသခင်ဖြစ်ပွားစေသောသားသမီးအပေါင်းတို့သည်သ ူတို့ဤအဖထံတော်၌စုယုံ၍အဖဤကြီးမြတ်သောဝိသေသလက္ခဏာများကိုဆောင်ယူကြစမည်ဖြစ်သည်ဆိုတာကိုနားလေဈေးနိုင်ပြီလို့ကျွန်တော်အောက်မိမိပါတယ်။ဒါကြောင့်မလို့ယုံကြည်သူတို့အတူတကွချစ်ချင်းမိသဟာယာဆိုတဲ့ဒီကနေ့ဆက်လက်လေ့လာရအပိုင်းတွေးကိုပြီးခဲ့တဲ့အခန်းကြီး2ဤကုန်းပိုင်းမှာကလေးကကျွန်တော်အတွက်နှုတ်ကပတ်တော်ဟာဏ္ဍန်ပြိုပေးလိုက်ပြီဖြစ်တဲ့အကြောင်းသိစီအပ်ပါတယ်။မိတ်ဆွေအပေါင်းတို့အဖဖျားသခင်ဤကြီးမြတ်တော်မူလှသောဖြောင့်မတ်ခြင်းဝိသေသဂုံတူးဝိသေသလက္ခဏာကြီးကိုယုံကြည်သူကျွန်တော်သားသမီးအပေါင်းတို့ကဆောင်ယူကြရမှာအဖဖျားသခင်သည်သူ့သားသမီးများကိုဘလောက်အထိချစ်တော်မူကြောင်းကိုဆင်ခြင်နှလုံးသွင်းကြပါစို့ဆိုပြီးတော့အခန်းကြီး3ဟာစတင်ပေးလိုက်ပါတော့မယ်။ဟုတ်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်1ဖျားသခင်ဤသားတော်ဟုခေါ်ဝေါ်ခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်းဖျားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုကြည့်ရှုဆင်ခြင်ကြလောလောကီသားတို့သည်ဖျားသခင်ကိုမသိသောကြောင့်ငါတို့ကိုလည်းမသိကြအလွန်အလွန်ထဲထဲဝါဝါရှိတဲ့ကြီးညာချက်ဖော်ကျူးချက်အဆိုပြုချက်တစ်ချိန်တည်းမှာအလွန်အလွန်အရေးကြီးတဲ့ဝိညာဉ်ရေးအသိတရားကြီးတစ်ခုကိုပါယောပြွန်ပေးစွန်လိုက်သောအပိုင်းပဲလို့ကျွန်တော်ယင်တဲမှခန်းစားကြည့်တွေ့မိပါတယ်။ဖျားသခင်ဤသားတော်ဟုခေါ်ဝေါ်ခြင်းအခွင့်တဲ့။တချို့တချို့ကြံ့ကြံ့ဖန်ဖန်တွေးတတ်တဲ့လူတွေကတော့ကြမ်းဖန်ပြီးတော့တွေးတော်တတ်တဲ့လူတစုကိုကျွန်တော်တွေ့ဘူးပါတယ်။အဖဖျားသခင်ဤသားတော်ဖြစ်ရသောအခွင့်ဆိုပြီးတော့တိုက်ရိုက်မဟုတ်တဲ့အတွက်ကြောင့်ဖော်ပြချက်မှအချိန်နည်းတယ်အပြော့တယ်တဲ့။သူတို့ကအဲ့လိုတွေးကြပါတယ်။လူတွေရဲ့အားနည်းပုံများဟာအဲ့ဒီလောက်ကျေးဇူးတော်ကိုကောက်ခံငင်းကအပြစ်ရှာပုံများဟာအဲ့ဒီလောက်အထိပါကျွန်တော်ကတော့တစ်တဲ့အားကောင်းတာမရှိဘူးလို့ပဲကျွန်တော်ယင်တဲ့မှခံစားမိပါတယ်ဆိုချင်ပါတယ်မှန်ပါတယ်မိတ်ဆွေတို့သမိုင်းတလျှောက်မှာကျွန်တော်အပြစ်သားတွေကိုအဖဖျားသခင်ဟာသားသမီးများအဖြစ်ဓာတ်ရိုက်သုံးဆွဲခဲ့တာတွေကိုအချိန်ပေါင်းများစွာတွေ့ရပါတယ်ဥပမာအဖြစ်ကဘာဦးအစအလွန်အလွန်ကြောက်မဲ့ဖွယ်အပြစ်ကြီးတွေကိုကျူးလွန်ခဲ့ဘူးတဲ့လူအဖွဲ့အစည်းကြီးရဲ့ဖောက်ပြန်ပျက်စီးခြင်းမျိုးမှတောင်းမှအဖဖျားသခင်ဤသားများဆိုပြီးတော့ခေါ်တွင်ခဲ့တာကိုကဘာဦးကျမ်းမှာအခုလိုကျွန်တော်တို့တွေ့ရခြင်းဖြစ်ပါတယ်။ကဘာဦးကျမ်းအခန်းကြီး6ရဲ့အစပိုင်းတွေကိုပြန်ကြည့်ပါ။မြေကြီးပေါ်မှာလူတို့သည်များပြား၍သမီးများကိုလည်းရကြသောအခါဖျားသခင်ဤသားတို့သည်လူသမီးတို့လှချောင်းကိုမြင်၍ကိုယ်စိတ်ရှိသည့်အတိုင်းစုံဖက်ကြ၏။ထာဝရဖျားကလည်းငါဝိညာဉ်သည်လူတို့တွင်အစင်မဆုံးရအကြောင်းမူကားလူတို့သည်အသာဖြစ်၏သူ၏အသက်တန်းသည်လည်းအနှစ်120ဖြစ်စေဟုမိန့်တော်မူ၏ထိုကာလ၌မြေကြီးပေါ်မှကိုကြီးမားသောသူအချို့ရှိကြ၏ထိုနောက်၌လည်းဖျားသခင်ဤသားတို့သည်လူသမီးတို့နှင့်ဆက်ဆံ၍ရသောသားတို့သည်အာကြီးသောသူရှေးကာလမှစ၍ကြော်သောသောသူဖြစ်ကြ၏တဲ့တချို့တချို့ကဒါဟာကောင်းကင်သားတွေနှင့်လူသမီးတွေအိမ်တော်ပြူတာကိုဆိုလိုခြင်းအဖြစ်မှတ်ယူကြပါလေအမျိုးမျိုးခံယူကြတာပေါ့တကယ်တကယ်တော့အဖဖျားသခင်ဖန်ဆင်းပေးခဲ့တဲ့လူသားတွေဟာအပြစ်ဒုစရိုက်လောကအတွင်းမှာကျင်လည်ကျက်စားကြခြင်းဇာတိပဂရိအလျောက်အစွဲကတ်ကြခြင်းအကြောင်းကိုသာအခုလိုဖော်ပြလိုက်ခြင်းဖြစ်တယ်လို့ကျွန်တော်သင်သိရသောသမာကျမ်းဟာကပ္ပဥသင်ခန်းစာမှာဒီတုန်းကအဲ့ဒီအတိုင်းအတိတ်ပဲကိုဖော်ပြပေးခဲ့ပြီးပါပြီဟုတ်ပါတယ်မိတ်ဆွေအပေါင်းတို့လူသားတွေဟာသူတို့စိတ်ထင်တဲ့အတိုင်းလူသမီးတွေကိုအိမ်တောင်ပြုတ်တယ်ဆရာဟာအပြစ်ဒုစရိုက်အစွဲတွေကိုလိုက်ပြီးတော့ကတ်ကြတယ်ဇာတိပဂရိနောက်ကိုလိုက်ကြတယ်ဆရာကိုဖော်ကျူးဖော်ပြလိုက်ခြင်းအဲ့ဒီအတိုင်းပါပဲ82ခုမြောက်သောဇာလံတီချင်းကိုရောက်မယ်ဆိုရင်လေလူသားဟာဝိညာဉ်အရာအဖဖျားသခင်ဤသားသမီးများဖြစ်သလိုသူတို့ဟာအကယ်၍သာအဖဖျားသခင်ရဲ့ဘုန်းတော်ကိုဆောင်ကျင်းကြမယ်ဆိုရင်ဖျားများလူတောင်မှခေါ်ဝေါ်နိုင်သောအခွင့်ရှိကြတဲ့အစဉ်ဒါမဲ့ဇာတိပဂိအပြစ်တရားကြောင့်လူကဲသူသေရကြမည်ဆိုတာတွေ့ကိုရှင်းနေအောင်တွေ့ရမှာဖြစ်ပါလေ82ခုမြောက်သောဆာလံကိုပြန်ပြီးတော့ကြည်ပါဖျားသခင်သည်ဖျားတို့ဤပြိတ္တ၌ရက်လျက်နေတော်မူ၍ဖျားတို့အလေ၌စီရင်တော်မူ၏သူတို့သည်မသိနားမလဲကြမှောင်မိုက်၌ကျင်လေကြ၏မြေကြီးတိုက်မြစ်အပေါင်းတို့သည်လှုပ်ရှားလျက်ရှိကြ၏သင်တို့သည်ဖျားဖြစ်ကြ၏ရှိသမျှတို့သည်အမြင့်ဆုံးသောဖျား၏သားဖြစ်ကြ၏ဟုငါဆိုတည်းသို့တော်လေသင်တို့သည်လူကဲ့သို့သေ၍အခြားသောမင်းကဲ့သို့ဆုံးရှုံးခြင်းသို့ရောက်ကြလိမ့်မည်ရှင်းနေတာပါပဲနော်စာရမဏတ်ဘက်ကိုရင်းရင်တွားမိတဲ့ဘုံတော်နဲ့လူသားအကုန်လုံးမြေကြီးသားတို့တွားရလမ်းအတိုင်းလူကဲ့သို့သေကြရမယ်ဒါပေမဲ့သူတို့ကိုအဖဖျားသခင်ဝိညာဉ်မှုတ်သွင်းပေးခဲ့တယ်သူတို့ဟာအဟိတ်တိရိစ္ဆာန်မဟုတ်ဘူးအဖဖျားသခင်ဤသားများဖြစ်တယ်ဆိုတာကိုရှင်းနေအောင်ဖော်ပြပေးလိုက်ပါတယ်အခုဒီနေရာမှာ တမန်တော်ကြီးရှင်ယောဟန်ကတဆင့်ဖော်ပြပေးလိုက်တာကတော့သားများသမီးများအဆင့်တောင်မြတ်မကတော့ပါဘူးနော်သားတော်ဟုခေါ်ပေါ်ခြင်းအခွင့်တဲ့ဟုတ်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ခြင်းအပြင်ခံစားရတဲ့အမြင့်ဆုံးသောအခေါ်အဝေါ်ဖြစ်တဲ့သားတော်များသမီးတော်များဖြစ်ရခြင်းပဲတပါတွေးပြီးတော့နားစရာလို့တလေအဲ့ဒီလိုသားတော်သမီးတော်များဖြစ်တယ်ဆိုတာဟာလေ expectation ဆိုတဲ့တောင့်တငန့်လျာခြင်းမရှိ hope လို့ခေါ်တဲ့မျှော်လင့်ရခြင်းအဆင့်တက်လည်းမကဘူးကျွန်ုပ်တို့သည်ခရစ်တော်အားဖြင့်သားတော်သမီးတော်များဖြစ်လာကြရသည်ယခုဖြစ်လျက်ရှိနေသည်ဆိုတာကိုရှင်းနေအောင်ဖော်ပြပေးလိုက်ပါတယ်ဟုတ်ပါတယ် past tense ကိုသုံးမထားပါဘူးအတိတ်ကာလအကြောင်းကိုဖော်ပြခြင်းမဟုတ်ပါဘူးပြစ်ဆက်ကခံစားရသောကျေးဇူးတော်ပါဒါကြောင့်မလို့ဒီတဲ့ကျင်းနဲ့လောက်เสียဝိသေသဂုံတရက်ကိုတော့ဘယ်နည်းနဲ့မှကျွန်တော်ရှာလို့မရနိုင်ပါဘူးအဲ့ဒီလောက်အထိကျွန်တော်ယုံကြည်သူအသင်းတော်နဲ့သားသမီးတို့ကိုချစ်တဲ့အဖဖခင်သခင်ချစ်ချင်းမြတ်တာတော်ကိုဆင်ကျင်လို့သာကြည်ကြပြီတော့ဆိုပြီးတော့တိုက်တွန်းအားပေးလိုက်ရခြင်းပဲဖြစ်ပါလေမိတ်ဆွေတော်တတ်ရှင်အပေါင်းတို့ဒီကနေ့ဒီချိန်လူအဖွဲ့အစည်းအတွင်းမှာလူသားဖြစ်တဲ့ဖိုနှင့်မတို့ရဲ့ချစ်ချင်းဆရာဟာဘလောက်အထိလောင်မြိုက်တယ်ကြည်မာတဲ့အင်အားများကိုဖြစ်ပေါ်စေတယ်ဆိုတာကိုလေအသေးနှလုံးရှိပါတယ်ဆိုတဲ့လူတိုင်းသိပါတယ်စကားမဆက်ကျွန်တော်အနေနဲ့လူသမိုင်းဆိုတာဟာအပြစ်နဲ့စစ်ရဲ့သမိုင်းဆိုတာကိုတော့ကျွန်တော်အမြဲပြောလို့ရှိခဲ့ကြောင်းကိုမိတ်ဆွေတို့ကိုသတိရစေချင်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ငြိမ်းချမ်းသောကာလရဲ့လို့သမိုင်းကြီးတလျှောက်လုံးမှာယာကနန်းလေးလောက်သာရှိပြီးတော့သွေးချောင်းစီးသက်ဖြတ်မှုကြီးတွေနဲ့ပြည့်နှဲနေတဲ့ကမ္ဘာသမိုင်းကိုကျွန်တော်ကကြည့်ပြီးတော့ဒီအတိုင်းရဲရဲကြီးပဲသတ်မှတ်ခဲ့ပါတယ်အပြစ်သမိုင်းစစ်သမိုင်းမိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုအချိန်ထိတင်တိရတော်သမာကျန်သင်ငန်းစာရဲ့၅နှစ်တာသက်တမ်းလောက်အတွင်းမှာတောတတ်ရှင်မိတ်ဆွေဒီစီကစာရီပေါင်းမြောက်များစွာကျွန်တော်လက်ခံရရှိခဲ့ပါတယ်အဲ့ဒီစာရီတွင်မှာတော့အခုတည်းထိကျွန်တော်ဖော်ပြတဲ့အပြစ်သမိုင်းစစ်သမိုင်းဆိုတာကိုဘသူကမှလှံပြီးကန့်ကွက်တာကျွန်တော်မတွေ့ရသေးဘူးအခုအချိန်မှာတော့မေတ္တာဩဝါဒကထာဖြစ်တဲ့ဒီကျမ်းပိုင်းမှာကြားဖြတ်ပြီးတော့ထည့်စရာအကြောင်းကလေးအဖြစ်လူတို့ဤတူတောင်းသောကိုရေးဘဝသမိုင်းတို့သည်အချစ်သမိုင်းကလေးပေါင်းများစွာဖြင့်ဖွဲ့စည်းထားသည်ဆိုပြီးတော့ထပ်ပြီးတော့ကျွန်တော်အနေနဲ့တိုးမြင့်ဖြည့်ဆွတ်ခြင်းလာပါတယ်ဟုတ်ပါပြီအချစ်သမိုင်းတို့ကလေးတွေဆိုတာကတော့ကျွန်တော်သမုတ်လူတဲ့အပြစ်သမိုင်းစစ်သမိုင်းကြီးတွေမှမှကြားညက်ပြီးတော့ခြားလဲခြားလဲရိုက်ပြီးတော့မေမေရရဘာမှမကြံရစ်ဖဲပျောက်ွယ်ကုန်ခဲ့ကြရပြီဖြစ်ပါတယ်ဥပမာဆိုရင်အာရန်အေးဝတို့ရဲ့အချစ်ဘွဲဆိုတာဟာသူတို့ရဲ့အပြစ်သမိုင်းတွေမှတိုးတိုးတိကလေးပဲကြံရစ်ရမှဖြစ်တယ်လို့အာဗြဟံဆာရာတို့ရဲ့အချစ်တွေဒါဝိဒ်နဲ့သူ့ရဲ့မိန်းမများရဲ့အချစ်တွေဘောဇာနဲ့ရုသတို့ရဲ့အချစ်တွေအကုန်လုံးတို့ဟာလေပြန်ပြီးတော့နားထောင်လို့ကောင်းယုံလောက်ကလွတ်လွတ်ဘာမှထင်းထင်းလင်းလင်းမရှိရှာတော့ပါဘူးအခုအချိန်တိုင်အောင်လင်းလင်းလက်လက်ကြံရစ်တဲ့အချစ်ကဘာကုံတီအထိဆွဲကြီးနေရမယ့်အချစ်ကတော့တခုပဲရှိပါတယ်ဖော်ပြခဲ့ပါသောသမိုင်းအလုံးဤအထက်ကလွှမ်းခြုံနေပါသောအဖဖျားသခင်ဤလူသားတို့အားချစ်ချင်းမေတ္တာတော်ပဲမိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီအံပွေသောချစ်ချင်းမေတ္တာတော်ဟာဘယ်အုံနောက်နဲ့ဘယ်သိပ်ပံအတတ်ပညာနဲ့မှတိုင်တာလို့ရနိုင်ပွေမရှိတဲ့မေတ္တာတော်ဖြစ်တယ်။ဘယ်အမှုပညာနဲ့မှလည်းတယုတ်ပြီးအောင်ဖော်လို့မရနိုင်တဲ့မေတ္တာတော်ဖြစ်တယ်လို့ကျွန်တော်အနေနဲ့အဆိုတင်သွင်းခြင်းပါတယ်။မှန်ပါတယ်မိတ်ဆွေတို့။ရှေ့ပိုင်းတွေကိုရောက်လို့ရှိရင်အသက်တော်ကိုစွန့်၍ချစ်ချင်းဆိုတဲ့အဆင့်အထိတမန်တော်ကြီးရှင်ယောဟန်ဆက်လက်ဖော်ပြသွားဦးမှာဖြစ်ပါတယ်။သူရဲ့ခရစ်ဝင်ကျမ်းမှာတုန်းကတော့ကျွန်တော်ယုံကြည်သူအများစုရရှိပြီးသားကျမ်းအထုံးအဖွဲ့နဲ့ကျွန်တော်ကိုသူဖော်ပြပေးခဲ့ပြီဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3ရဲ့အငယ်15နဲ့16ကိုကြည်ပါ။ထိုသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမည်အကြောင်းသည်။ဘုရားသခင်၏သားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းငှာ။ဘုရားသခင်သည်မိမိ၌တပါးရီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏တဲ့သင်သိရသောသမာကျမ်းရဲ့မိတ်ဆွေအပေါင်းတို့လူဇာတိအဖြစ်ကိုခံယူထားတဲ့အဖဘုရားသခင်သားတော်သည်ဟူသောယေရှုခရစ်ရဲ့အသေးခံတော်မူခြင်းဆရာဟာအဖဘုရားသခင်ရဲ့မေတ္တာတော်တယုတ်သကံဖြစ်ပါတယ်အဲ့ဒီတယုတ်သကံဟာလေတယုတ်သကံလို့ဆိုလို့ဟန်ပြမဟုတ်တဲ့အဟုတ်အမှန်ဖြစ်တယ်သောဆက်မဟုတ်ခဲ့ဘူးဆိုရကိုလေအခုတမန်တော်ကြီးရှင်ယောဟန်နဲ့တကွရှင်ပေတရုတို့မှအစတမန်တော်များစွာတို့ဟာကိုယ်တိုင်စိတ်စိတ်ဖူးမြော်တွေ့မြင်ခဲ့ရတယ်ကိုယ်တိုင်ထိတွေ့ခံစားနားလေခဲ့ရတဲ့သူတွေအနည်းနဲ့တက်သေးခံခဲ့ပြီးပြီလေဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ဟာလူစားတိစစ်စစ်ကိုခံယူထားတဲ့အတွက်ကြောင့်အသေးခံတော်မူမဲ့ညမှာဘလောက်အထိပြင်းပြင်းပြပြခံစားခဲ့ရတယ်ဆိုတာကိုမိတ်ဆွေတို့ခရစ်ဝင်ကျမ်းမှာမှတ်မိကြမယ်လို့ကျွန်တော်ထင်ပါတယ် ထိုအခါယေရှုသည်သူတို့နှင့်အတူဂေသရှေမံအရတ်သို့ရောက်တော်မူလျင်ငါသည်ဟိုအရတ်သို့သွား၍ဆူတောင်းခြင်းတွင်ဤအရတ်၌ထိုင်နေကြလောဟုတပည့်တော်တို့အားမိန့်တော်မူပြီးမှပေတရုနှင့်ဇေဘေဒဲဤသားနှစ်ယောက်တို့ကိုခေါ်သွား၍နှလုံးမသာစိတ်ပူပန်ခြင်းသို့ရောက်တော်မူ၏ထိုအခါယေရှုကငါသည်သေလောက်အောင်စိတ်နှလုံးအလွန်ညှိုးငယ်ခြင်းရှိ၏ဤရ၌ငါနှင့်အတူဆောင်၍နေကြလောဟုတပည့်တော်သုံးယောက်တို့အားမိန့်တော်မူ၍ထိုမှအနည်းငယ်လွန်ပြန်လျင်ပြတ်ဝွ၍အကျွန်ုပ်အဖာဤခွက်သည်အကျွန်ုပ်ကိုလွန်သွားနိုင်လျင်လွန်သွားပါစေသောသို့တော်လည်းအကျွန်ုပ်အလိုရှိသည့်အတိုင်းမဖြစ်ပါစေနှင့်ကိုတော်အလိုရှိသည့်အတိုင်းဖြစ်ပါစေသောဟုဆုတောင်းတော်မူ၏မိတ်ဆွေအပေါင်းတို့အဲ့ဒီဂေသရှင်မံမှောင်မိုက်တော်တဲ့ကိုကယ်တင်ရှင်သခင်ခရစ်တော်ဝင်သွားတဲ့အချိန်ပေတရုနဲ့ဇေဘေဒဲဤသားနှစ်ယောက်တို့ကိုခေါ်သွားတယ်ဆိုပါလားအဲ့ဒီဇေဘေဒဲဤသားနှစ်ယောက်ထဲကတယောက်ဖြစ်တဲ့ရှင်ယောဟန်ဟာအခုဩဝါဒစာကြီးကိုပြုနေခြင်းဘလောက်အံ့ဩဖို့ကောင်းတုံးဒီတော့ဒီကယ်တင်ရှင်သခင်ခရစ်တော်ရဲ့အသက်တာကိုသူကိုယ်တိုင်စိတ်စိတ်ဖူးမြော်ခဲ့ရတယ်သူကိုယ်တိုင်ထိတွေ့ခဲ့ရတယ်သူကိုယ်တိုင်ဒီသခင်နဲ့အတူနှစ်ပေါင်း၃နှစ်တိုင်တိုင်အမှုတော်ဆောင်ခဲ့တယ်။ကယ်တင်ရှင်ရဲ့သေခြင်းရှင်ပြန်ထမြောက်တော်မူခြင်းတို့ကိုသူကိုယ်တိုင်တွေ့ခဲ့တယ်ဆိုတော့သူပေးနေတဲ့ဩဝါဒတည်းဟာဘာများအကျံအဖန်တွေဖြစ်နိုင်စရာအကြောင်းရှိပြီးတော့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုကယ်တင်ရှင်သခင်ရဲ့ချစ်ချင်းမြတ်တာတော်မျိုးနဲ့အနန္တဆွန့်လှပူဇော်ခြင်းမျိုးကိုကျွန်တော်မိတ်ဆွေတို့လူအချင်းချင်းအတွေ့ဘယ်နှစ်ယောက်များလုံနိုင်ပါသလဲလုံလို့ကဘလောက်အထိအကျိုးထူးနိုင်ပါမလဲသူသည်တိုင်အောင်ကဘလောက်များဒီမြစ်တာအာင်ဟာကာလရှည်ကြာတည်တတ်မှာပါလေဒါရီဟာကယ်တင်ရှင်သခင်ခရစ်တော်၏ချစ်ချင်းမြတ်တာပမာဏကိုတွက်ဆရန်အတွက်ကျွန်တော်တင်ပြနေရခြင်းဖြစ်ပါလေမှန်ပါတယ်မိတ်ဆွေတို့ဒီမြစ်တာတော်ဟာကျွန်တော်လူသားများအတွက်တိကယ်တင်ခြင်းယေရှုကိုခံခဲ့ရစေပြီနှစ်ကယ်တင်ခြင်းယေရှုကိုခံစားလျက်နေရစေပြီသုံးကတိချင်းကျေးဇူးတော်ကိုအနာဂတ်တွင်လည်းဆက်လက်ခံစားစေရလိမ့်အောင်မည်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အလွန်သေးကြရေရာသောကျေးဇူးများကိုပေးစွန်းခဲ့သောမေတ္တာတော်အနန္တပါမိတ်ဆွေအပေါင်းတို့ဒါကိုမယုံကြည်သူများဟာမသိကြပါဘူးအထူးသဖြင့်သမာတရားဖြစ်တဲ့ခရစ်တော်၏အသွေးတော်နှင့်ဝေယူခြင်းကျေးဇူးတော်ကိုဥပက္ခတမင်ပြုထားသူအမှန်တရားတဲ့အမှောင်များအရေး၌သာကျင်လည်နေခြင်းသူတို့မသိနိုင်ပါဘူး။သူတို့ရဲ့နှလုံးသားတွေဟာဒီဝိညာဉ်တော်ကိုအတင်းကန်ထုတ်နေကြတယ်မဟုတ်ဘူးလား။အဲ့ဒီမှာတင်အငယ်တည့်ရဲ့အဆုံးပိုင်းကလေးဟာအတိတ်ပဲရှင်းလင်းလာရပါတယ်။လော့ကီသားတို့သည်သို့မဟုတ်လော့ကီအရာတို့၌သာဆွဲလန်းနေသူတို့သည်ဖျားသခင်ကိုမသိ။ဖျားသခင်ဤသားသမီးများဖြစ်သောငါတို့ကိုလည်းမသိကြတဲ့။ကောင်းပါပြီ။အဖဖျားသခင်ကိုမသိကြပါသောလော့ကီသားတို့နဲ့တမှုထူးကြပြီးတော့ယုံကြည်သူတို့ဆက်လက်ခံစားရတဲ့ဂျေစုတရားကိုတော့အငယ်နှစ်ဟာဆက်လက်ပြီးတော့အခုလိုဖော်ပြပေးလိုက်ပြန်ပါလေချစ်သူတို့ယခုတွင်ငါတို့သည်ဖျားသခင်ဤသားဖြစ်ကြ၏နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားပေသို့တော်လေကိုတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်ကိုတော်နှင့်တူကြလက်တန့်ဟုငါတို့သိကြ၏အကြောင်းမူကားကိုယ်တော်ဖြစ်တော်မူသည့်အတိုင်းကိုငါတို့သည်မြင်ရကြလက်တံအဲ့ဒီလက်ငင်းလောလောလတ်လတ်ပူပူနွေ့နွေ့ရှိနေတဲ့ယေရှုတော်ကိုခံစားရခြင်းဆရာဟာကိုယ့်ရဲ့ဝိညာဉ်ခွန်အားနဲ့ခံယူနိုင်စွမ်းအားပေါ်မှာမူတည်ပြီးတော့ဘလောက်ကြီးမားတဲ့အတိုင်းအတာရှိမလဲဆရာကိုကိုယ်တိုင်နားလေကြားရလိမ့်မယ်လို့ကျွန်တော်ခံယူမိပါတယ်ရှင်းပါတယ်နော်မနဲ့ဖြန်ကြမှဖြစ်ဖို့ကြိုပြီးတော့ပျော်ရဝမ်းမြောက်ရတာမျိုးမဟုတ်ယခုလက်ငင်းခံရတဲ့ကျေးဇူးတရားဖြစ်တယ်ဆိုတာကိုဖော်ပြထားခြင်းပဲဖြစ်ပါတယ်။ယခုလက်ငင်းဆိုသလိုဒီကျေးဇူးတော်ထင်ရှားတဲ့အတွက်ကြောင့်ခရစ်တော်နှင့်အတူရှိသလိုသားတော်ဤအခွင့်အရေး၌ဝမ်းမြောက်ခြင်းရှိရသလိုနောင်ကာလအချိန်အတွက်တော့မထင်ရှားသေးဘူးဆိုတာဟာဒီနေရာမှာရှင်ယောဟန်ပါကဆိုလိုသလဲ။ကျေးဇူးတော်ကိုခံရဖို့မခံရဖို့မရေမရာမသိကြတာကိုပြောပါသလား။မဟုတ်ပါဘူး။ကယ်တင်ခြင်းကျေးဇူးကိုစိတ်မချရသေးတာမဟုတ်ဘယ်လိုပုံစံမျိုးဆိုတာကိုမသိခြင်းပဲအင်္ဂလိပ်ကတော့ does not yet appear လို့ဖော်ပြပါတယ်ရုပ်လုံးမပေါ်သေးတာကိုပြောလို့ခြင်းပဲဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အတိတ်ကာလသမိုင်းမှာကျွန်တော်ဖတ်ခဲ့ဘူးတဲ့စာပေထဲမှာအီယာမကြောက်တုံးကြီးတရုံးကိုဗဘုထုဆရာကြီး Michael Angelo စီကိုတပည့်တယောက်ကယူလာတဲ့အချိန်မှာအဖိုးကြီး Michael Angelo ကထကြည့်ပြီးတော့ဟာဒီကြောက်တုံးကြီးကတော့ David ပဲဟိဒါဝိဒ်ပဲဟိဆိုပြီးတော့ပြောပါတယ် အဲ့ဒါနဲ့ပဲဒီကြောက်တုံးကြီးကိုသေလာတဲ့အလုသမားတွေကတန်းတောနဲ့ဆရာကြီးတော့ကြောင်သွားပြီပေါ့ကြောက်တုံးကြီးကိုဒေးဗစ်သို့မဟုတ်ဒါဝိဒ်လို့ပြောတယ်ဘာမှအတိတ်ပဲမရှိဘူးလို့သူတို့တယောက်နဲ့တယောက်မင်းငေါ်ကြတယ်မျက်စပြည့်ပြကြတယ်အမှန်မှာကတော့တကယ်ကြောက်တုံးကြီးအဖြစ်သာထင်ရှားနေတဲ့အရာဘာဒါဝိဒ်မှမဖြစ်သေးပါဘူးဒါပေမဲ့ဘဘူးဆရာကြီးမိုက်ကယ်အင်ဂျလိုဟာဒါဝိဒ်ကိုပုံတူပကြီးထုဖို့စိတ်ကူးမိတာနဲ့ပဲဒါဝိဒ်ကိုသူမြင်အောင်ခြင်းပဲဖြစ်ပါတယ်စိတ်ကူးတဲ့မှာရှိတာကလွဲလို့ဒါဝိဒ်ထင်ရှားမနေသေးပါဘူးနော်ဒါပေမဲ့မိုက်ကယ်အင်ဂျလိုအဖို့သာမဟုတ်ပွဲကြီးပရိသတ်တို့အတွက်ဒေးဗစ်လို့ခေါ်တဲ့ဒါဝိဒ်ဘရင်ကြီးရဲ့ရုပ်ထုဟာနောက်ထပ်နှစ်အတန်ကြာမှထင်ရှားလာရတော့မှအပြည့်အချာဖြစ်ပါတယ်သို့တော်လေတဲ့ဟုတ်ပါတယ်အခုကမထင်ရှားသေးဆိုတာကိုပြောင်းပြန်ပြန်လှန်ပစ်လိုက်တာပါ yet appear ဆိုတဲ့အတိတ်ဘယ်ကိုပြောင်းလဲသွားပါပြီကိုယ်တော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်ကိုတော်နှင့်တူကြလက်တန့်ဟုငါတို့သိကြ၏တဲ့မျော်လင့်တာမဟုတ်ပါဘူးနော်ယူပါယုံရခြင်းလည်းမဟုတ်ပါဘူးအိမ်မက်မခြင်းလည်းမဟုတ်ပါဘူးငါတို့သိကြခြင်းပါကိုတော်နဲ့တူတယ်ဆရာဟာဘုရားသခင်ပုံသဏ္ဍာန်မျိုးလို့ကျွန်တော်တို့ပြောလို့မရနိုင်ပါဘူးဘုရားသခင်တကိုယ်တော်တွေအတိုင်းလိုက်ပြီးတော့တကိုယ်ထွားရမယ်လို့လည်းကျွန်တော်တို့မဆိုနိုင်ပါဘူးကိုကိုအဖဘုရားသခင်စီရင်ပေးအပ်ခဲ့ပါသောလောကအသက်တာဆိုင်ရာသဏ္ဍာန်နဲ့အတိုင်းပဲလို့လည်းကျွန်တော်တို့အပြတ်မပြောနိုင်ပြန်ပါဘူးပြောနိုင်တာအသေးအချာတခုတော့ရှိပါတယ်။သေချာပေါက်ပြောနိုင်တာရှိပါတယ်။အဲ့ဒါကတော့ကယ်တင်ရှင်သခင်ခရစ်တော်ဤဘုန်းတော်ရောင်ဝါနှင့်ပိုက်ရစ်ခြင်းကိုမုတ်ချခံကြရလိမ့်မယ်။ဘုန်းတော်ကိုထင်ရှားစေသောဘဝသစ်သို့ပြည့်ဝစုံလင်စွာရောက်ရှိကြရလိမ့်မယ်။လောကကြီးမှာတောင်လူတို့ကြံစည်၍မမိနိုင်သောငြိမ်သက်ဝမ်းမြောက်ခြင်းကိုစည်ရန်အဖြစ်ကြိုတင်ခံစားခဲ့ရပါသောယုံကြည်သူအပေါင်းတို့။ဒီကောင်းကင်ဆုကျေးဇူးဆရာဟာစိတ်ကူးတောင်ရင်လို့ပြည့်မီစရာအကြောင်းမရှိတဲ့အနန္တကျေးဇူးလို့ကျွန်တော်တင်စားခြင်းပါ रे ။ဘာဖြစ်လို့ဒီလိုပြောနိုင်တယ်လဲဆိုတော့အကြောင်းမူကားကိုတော်ဖြစ်တော်မူသည့်အတိုင်းကိုငါတို့သည်မြင်ရကြလက်တန်တဲ့မရှင်းဘူးလား။မိတ်ဆွေအပေါင်းတို့တကယ်တော့ဒါဟာဘာမှမဆန်းပါဘူးနော်။ယုံကြည်ခြင်းနဲ့ရှေ့တော်မှောက်ကိုနှိမ့်ချသောနောင်တသဘောနဲ့ကြိုးပဲ့ကြေးမွသောစိတ်အစဉ်နဲ့ဝင်ရောက်သွားဖို့သာလိုတယ်။နှိမ်ချသောဝိညာဉ်ခွန်အားဖြင့်သာအကုန်လုံးမြင်ကွင်းတွေရှင်းလင်းသွားရစေလိမ့်မယ်။သူ့ရဲ့ဘုန်းတော်မှာကိုဟာတည်မီရပါလိမ့်မယ်ဆိုတဲ့တမာတရားကိုခံယူရင်ပြီးတာပဲမဟုတ်ဘူးလား။မှန်ပါတယ်မိတ်ဆွေအပေါင်းတို့။မိတ်ဆွေအပေါင်းတို့အတွက်တင်ပြရသောတမာကျမ်းရဲ့သင်ခန်းစာအဆက်ဆဲမှာကျွန်တော်အချိန်ချင်းဖော်ပြခဲ့တဲ့ကဗျာလေးတစ်ပုဒ်ကိုအခုဒီအပိုင်းမှာထပ်မံပြီးတော့တင်ပြခြင်းပါ रे ။ကဗျာရဲ့ခေါင်းစဉ်နာမည်ကတော့ယေရှုရှင်ဘုသူလေတဲ့။ဝရဝမပီပြင်ယေရှုရှင်ဘုသူလေလွယ်ကူခြင်းမရှိသိနိုင်ရန်လွန်ခက်ခဲအသက်ကိုသူပေးပါလို့အသွေးတော်နဲ့သူကဲလောကနဲ့အမှောင်ခွင်းလင်းရောင်ဆောင်ခြင်းယုံခြင်းနဲ့ရှေ့တော်မှောက်ဒူးထောက်၍ဝင်တော်ခါသူရောင်ဝါသင့်အတွေ့ဖာဝရအသေးမိတ်ဆွေတို့တတ်ရှင်အပေါင်းတို့ကျွန်တော်ကပင်ကိုအဖျင်းစားပေးသမားလင်္ကာသမားတယောက်အနေနဲ့အဲ့ဒီလိုပဲအထက်ထက်ဆင်ခြင်နှလုံးသွင်းမိပါတယ်ကျွန်တော်ရဲ့ဒီကဗျာဟာတခြားသောသင်ခန်းစာတွေမှာတော့တခြားပုံစံမျိုးဖြစ်ကောင်းဖြစ်လိမ့်မယ်အခုအချိန်မှာကျတော့ပုံစံတစ်မျိုးပေါ့မိတ်ဆွေအပေါင်းတို့ဘယ်လိုပဲဖြစ်ဖြစ်ပါကိုတော်ဖြစ်တော်မူသည့်အတိုင်းကိုမြင်ရပြီဆိုတဲ့နောက်လူဘဝမှာနေရသေးရတဲ့အချိန်ဟာတန်ဖိုးမဖြတ်နိုင်တော့ဘူးလို့ခံယူလိုက်ကြပါစို့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်3ထိုသို့မျှော်လင့်သောသူမည်သည်ကကိုတော်တန်ရှင်တော်မူသည့်ဤသူကိုကိုကိုသန့်ရှင်းစေတတ်၏ပြီးခဲ့တဲ့အခန်းကြီး2ရဲ့ဏိဂုံးမှာဆိုရင်ဖြောင့်မတ်ခြင်းအရှင်ဘုရားသခင်ဖြစ်ပွားစေတော်မူသောသူတို့ရဲ့ဖြောင့်မတ်ခြင်းတယုတ်သကန့်ကိုကျွန်တော်ခွဲခြမ်းစိတ်ဖြာခဲ့ကြပါတယ်အခုအပိုင်းမှာကျတော့သန့်ရှင်းခြင်းရှိသောသခင်ကိုယုံကြည်သောအားဖြင့်ကိုကိုကိုသန့်ရှင်းစေတတ်၏တဲ့ရေမိုးချိုးဆက်ပြအထက်ထက်တိုက်ပြီးတော့ကြီးချွတ်အင်းကြီးအသက်လုံကြီးအသက်နဲ့ကိုကိုကိုသန့်ရှင်းခြင်းနဲ့တူပါသလားကျွန်တော်လူသားနားလေတဲ့အဲ့ဒီသန့်ရှင်းခြင်းတဲ့အများကြီးလေးနဲ့တော့သန့်ရှင်းခြင်းဖြစ်တယ်။အနန္တကာလချမ်းသာခြင်းကိုရယူဖို့ကောင်းကင်ဘုံသန့်ရှင်းခြင်းနဲ့ဆိုင်ပါတယ်။ဗျာဒိတ်ကျမ်းအခန်းကြီး27ရဲ့အစပိုင်းမှာကောင်းကင်သစ်နှင့်ညီကြီးသစ်ကိုလည်းငါမြင်၏။သန့်ရှင်းသောမြို့တည်ဟူသောယေရုရှလင်မြို့သစ်သည်မိမိခင်ပွန်းဖို့တစားဆင်သောမင်္ဂလာဆောင်သူတို့သမီးကဲ့သို့ပြင်ဆင်လျက်ဘုရားသခင်အထံတော်ကောင်းကင်ဘုံမှဆင်းသက်သီးကိုငါမြင်၏လို့ကျွန်တော်တို့တွေ့ရပါတယ်။အသစ်ဘဝကိုကူးသန်းရခြင်းကိုတင်စားဖော်ပြထားတဲ့လောကအသစ်ပဲဖြစ်ပါတယ်။ ခရစ်တော်ဤကောင်းကင်အိမ်တော်လို့လည်းကျွန်တော်ခံယူပါတယ်။ဒီအရက်ကိုမျှော်လင့်သူလူသားများအားလုံးဟာကယ်တင်ရှင်သခင်ခရစ်တော်ဤချစ်ချင်းမေတ္တာတော်အားဖြင့်အကုန်လုံးသန့်ရှင်းသူများဖြစ်ကြကြောင်းပါ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်4ကနေအခန်းငယ်9အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။